1950ပြည်နှစ်တွင်မှဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတောင်ကိုရီးယားအစိုးရဘက်ကမြောက်ကိုရီးယားအစိုးရနဲ့ဆုံးသတ်မယ်ဆိုရင်သူ့အနေနဲ့သဘောတူကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားနိုင်ငံသားမှတရားဝင်စစ်ပြေငြိမ်းမှုမရှိသေးတဲ့ကိစ္စကိုသမ္မတထရမ့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံစဉ်မှာထောက်ပြပြီးတော့စစ်ပြေငြိမ်းဖို့သူသဘောတူတဲ့အကြောင်းပြောခဲ့တာပါ။1953ခုနှစ်မှာတိုက်ပွဲတွေအဆုံးသတ်ခဲ့ပြီးအမေရိကန်မြောက်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားစစ်ပြေငြိမ်းရေးစာချုပ်ချုပ်ဆိုခဲ့ပေမဲ့ဒီစာချုပ်ထဲမှာတောင်ကိုရီးယားမပါဝင်ပါဘူး။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်နဲ့တွေ့ဆုံဆွေးနွေးဖို့သမ္မတထရမ့်သဘောတူခဲ့တာဟာတတိရှိတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမှုဟာဂျွန်လထဲမှာဒါမှမဟုတ်ရင်ဒီထက်နည်းနည်းဆောမယ်လို့သမ္မတထရမ့်ကဆိုပါတယ်။အခြေအနေမကောင်းရင်တော့တွေ့ဆုံပွဲဖြစ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ထိပ်သီးတွေ့ဆုံဖို့အတွက်ပြင်းစင်မှုတွေကိုအမေရိကန်နဲ့မြောက်ကိုရီးယားထိပ်ပိုင်းခေါင်းဆောင်တွေကြားမှာတိုက်ရိုက်ဆွေးနွေးနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားတို့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကပြန်ပြီးဆွဲခဲ့တဲ့ဂျပန်လူမျိုးတွေကိစ္စအပါအဝင်ဂျပန်အစိုးရဘက်ကအလေးထားတဲ့ကိစ္စတွေကိုကင်ဂျုံအန်နဲ့တွေ့ဆုံတဲ့အခါမှာပြောမယ်လို့သမ္မတထရမ့်ကကတိပေးတဲ့အပေါ်မှာစိတ်သက်သာရာရကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။